ပကံရှိအောင်ယဉ်ကျေးမှုနယ်မြေကိုကုလသမဂ္ဂလက်အောက်ခံ UNESCO အဖွဲ့ကြီးကကမ္ဘာအမွေအနှစ်စည်းရုံးမှာထည့်သွင်းအတိအမှတ်ပြုလိုက်တဲ့ကိစ္စကိုတည်တခုဆရာတော်အရှင်ညာနိဒရရဲ့မကြသေးခင်ရဲ့ဘက်ကတုံ့ပြန်ဟောပြောချက်တွေမှာအချက်လက်တွေလွန်မနေတဲ့အတွက်ဝေဖန်ကန့်ကွက်မှုတွေပြင်းပြင်းထန်ထန်ထွက်ပေါ်ခဲ့ပါတယ်။တည်တခုဆရာတော်ကဇူလိုင်လ29ရက်နေ့ကပြည်ဦးလူကတရားဟောပွဲမှာမိန့်ကြားခဲ့ရမှာဘယ်လိုအချက်လက်တွေလွန်မနေတယ်လဲဆိုတဲ့တုံ့ပြန်ချက်တွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ကုလသမဂ္ဂပညာရေးတိတ်ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ဖြစ်တဲ့ UNESCO ကနေပုဂံရှင်းဟောင်းနယ်မြေကိုကမ္ဘာအမွေအနှစ်စင်းနဲ့ထည့်သွင်းကြေညာခဲ့တာကိုမြန်မာပြည်သူအများစုကဂုဏ်ယူနေချိန်မှာသူ့အနေနဲ့ဒီလိုကမ္ဘာအမွေအနှစ်စင်းနဲ့ထည့်လိုက်တာကိုလက်မခံကြောင်းဇူလိုင်လ29ရက်နေ့ပြည်ဦးရွှေမြို့အောင်ချမ်းသာကျောင်းတိုက်တရားပွဲမှာတည်တခုဆရာတော်ကမိန့်ကြားခဲ့တာပါဒီလိုလက်မခံရတဲ့အကြောင်းရင်းနဲ့မှာ UNESCO ကို OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကအဓိကထောက်ပံ့နေတဲ့အဖွဲ့ဖြစ်နေတယ်ဆိုတဲ့အချက်ကိုးကားပြောဆိုခဲ့ရမှာ American ပြည်ထောင်စုက1984ခုနှစ်ကတည်းက UNESCO အဖွဲ့ဝင်နိုင်ငံဖြစ်ကနေနှုတ်ထွက်ခဲ့တာကြောင့်ရန်ပုံငွေအများပြားလိုအပ်နေရမှာ OIC ကထောက်ပံ့ခဲ့တာဖြစ်ပြီး UNESCO ဌာနချုပ်ရုံးကလည်းအီရန်နိုင်ငံကအဇာဘိုင်ဂျန်နိုင်ငံကိုပြောင်းရွှေ့ခဲ့တယ်လို့မိန့်ကြားခဲ့ပါတယ်
ဒါပြင်ရအမေရိကမထည့်ရရန်ပုံငွေကနော်ခန်း6တလောက်ဖြစ်သွားတယ်။အဲ့တော့ဘယ်ကဝိုင်းထည့်တယ်လဲလို့ဆိုတော့ရှင်းနေတယ်ဘုရားတို့ပြည်သားလေးလာတဲ့လူတိုင်းသိတယ်။ OIC ကအများကြီးထည့်။ Organization of Islamic Country အဲ့ဒီကလေးကိုအများကြီးထည့်။အရက်လောကကြီးကရေနံတစ်သေးတွေဝိုင်းထည့်တာပေါ့။မွတ်စလင်တွေကြီးပဲ။အဲ့ဒါကြောင့်အဲ့ဒီသင်းရဲ့တရားဟာဘယ်ရောက်သွားလဲဆိုတော့အဇာဘိုင်ဂျန်ရောက်သွားတယ်။United Nations မှာမဟုတ်တော့နယူးယောက်မဟုတ်တော့အဇာဘိုင်ဂျန်ရောက်သွား
UNESCO ဌာနချုပ်ရုံးဟာတည်တခုဆရာတော်ပြောသလိုအဇာဘိုင်ဂျန်ကိုရွှေ့ပြောင်းခြင်းမရှိဘဲ1945ခုနှစ်ခေတ်ကအခုချိန်ထိပြင်သစ်နိုင်ငံ Paris မြို့မှာပဲရှိနေတာပါဒါ့အပြင်တကယ်တမ်း American ပြည်ထောင်စုအနေနဲ့ UNESCO ကနေ1984ခုနှစ်မှာနှုတ်ထွက်ခဲ့တယ်ဆိုပေမဲ့2002ခုနှစ်မှာအဖွဲ့ဝင်နိုင်ငံပြန်ပြီးဖြစ်လာခဲ့ပြီး2019နှစ်ဇန်နဝါရီလရောက်မှအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရက UNESCO ရဲ့ဆုံးဖြတ်ချက်တချို့ကိုလက်မခံနိုင်တဲ့အတွက်အစ္စရေးနိုင်ငံနဲ့အတူနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်အဲ့ဒီလိုနှုတ်ထွက်ချိန်မှာအမေရိကန်အနေနဲ့ UNESCO ကိုပေးရမယ့်ရန်ပုံငွေအကြေးဟာဒေါ်လာတန်900ကျော်ရှိနေတာပါ။UNESCO ကတရားဝင်ထုတ်ပြန်ထားတဲ့အဖွဲ့အတွက်ရန်ပုံငွေထည့်ဝင်တဲ့နိုင်ငံတွေစီးရင်မှာ OIC ကိုဖော်ပြထားတာမတွေ့ရဘဲထိတ်ဆုံးနိုင်ငံတွေအဖြစ်ဂျာမနီ၊ဂျပန်၊ပြင်သစ်၊ဗြိတိန်၊ဘရာဇီး၊တရုတ်၊အီတလီ၊ကနေဒါ၊ရုရှားစတဲ့နိုင်ငံတွေကိုပဲထည့်သွင်းထားပါတယ်။အခုလိုတည်တခုဆရာတော်မိန့်ကြားချက်တွေနဲ့အချက်အလက်တွေလွဲမှားနေတဲ့အပေါ်ကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ဥက္ကဋ္ဌအရှင်ကောဝိဒါရဲ့တုံ့ပြန်မိန့်ကြားချက်ကတော့
အမေရိကန်နဲ့အစ္စရေးကUNESCO ကထွက်သွားတယ်ဆိုတော့သူတို့အကြောင်းနဲ့သူတို့ရှိပါပဲလိမ့်မယ်အမေရိကန်မှာရှီအောင်ပစ္စည်းရလို့လက်ညှိုးထိုးပြတာမရှိပါဘူးအမေရိကန်တီတော်တော်နှစ်ပေါင်း200ကျော်ပဲရှိသေးတယ်မဟုတ်လားအစ္စရေးမှာတော့ဒါကတော့သူကလည်းစိတ်ပြည့်နေတဲ့နိုင်ငံဆိုတော့သူတို့အကြောင်းနဲ့သူတို့ရှိမှာပေါ့ဘုန်းတို့ဘာပဲဖြစ်ဖြစ်ပြောသွားတဲ့ဥစ္စာတွေကတော့ဘုန်းတို့တွေဒီဆရာတွေယူကြီးညိုပါလေဒီတော်လာသွားသေးတာပဲဒါမှလို့လေဒီအဇာဘိုင်ဂျန်မှာလို့မွတ်စလင်ဖြစ်သွားလိမ့်မယ်မွတ်စလင်ထောက်ပံ့ဆိုတာမဟုတ်ပါဘူးအဇာဘိုင်ဂျန်သူ့အလှည့်ကြလို့လုပ်တာပါလာလာရင်နေ့ဒီကြရင်သူအလှည့်ကြတဲ့နိုင်ငံတရုတ်နိုင်ငံဆိုနေအဲ့လိုလောက်ကြမှာပါအဲ့တော့ဘာမှမဆိုင်ပါဘူးအဲ့ဒါတွေတော့ဘုံဘုံအနေနဲ့ကတော့ဟိုအဲ့ဒီပြောထားတဲ့အချက်လေးတွေကတော့ဆရာတော်ကြီးဘာဖြစ်လို့အဲ့လိုပြောထားတယ်လဲမသိဘူးလို့ပညာရှိသတိဖြစ်ခဲ့ဖြစ်သွားတာလားမသိဘူးအဲ့လိုပဲသုံးသပ်မိပါတယ်
လူများကိုယ်ွယ်စည်းကမ်းမှုကိုခံရတဲ့တန်ဃာတော်တပါးအနေနဲ့ကမ္ဘာရေးရာနိုင်ငံရေးရာကိစ္စတွေမှာအချက်အလက်တွေလွဲမှားပြောဆိုတာဟာအတော့ကိုစိုးရွားတဲ့လုပ်ရဖြစ်ကြောင်းတည်တည်အခြေဆိုင်မြမသမိုင်းပညာရှင်ဒေါက်တာအောင်ခင်ကသုံးသပ်ပါတယ်
။ဒီမှာဒီမှာကုလသမဂ္ဂကူထားတဲ့ဥစ္စာတွေကအများကြီးရှိတာဒီ UNESCO ဘကနဲ့မကဘူး။ဒါနဲ့ဒီ UNICEF WHO အများကြီးရှိတယ်လို့ထင်တာမရင်မတွက်နိုင်တာ။အဲ့တော့ဒါလေးတစ်ခုတည်းကိုကြည့်ပြီးတော့ဒီကုလသမဂ္ဂဟိုအဖွဲ့အစည်းဟိုဒါရှုပ်ချတယ်ဆိုရင်အင်တာပေးပိန်တဲ့ကိစ္စပဲနောက်တစ်ခုကဒီဗမာပြည်မှာဘုန်းကြီးတွေအားကိုနေရာတကာမှာပါနေတယ်ဆိုတော့ကုလသမဂ္ဂအကြောင်းလေသူကပါမယ်အကုန်ပါမယ်ဆိုတော့ဗမာပြည်ရဲ့ပြဿနာကဒီဘုန်းကြီးကိုပြန်ပြောဖို့မရှိဘူးဗျာပြန်ပြောရင်ဒါလူတွေကအကုန်ဖြစ်မယ်ဒီအနောက်နိုင်ငံမှာဘုန်းကြီးကဒီလိုပြောတယ်ဆိုရင်ဝိုင်းပြီးတော့ဒင်းစာတွေကဝိုင်းပြီးတွေ့ပဲမဟုတ်ရင်မဟုတ်တလို့ဗမာပြည်မှာအဲ့လိုဘုန်းကြီးမဟုတ်တာပြောတာကိုမဟုတ်တာပြောတယ်ဆိုတာကိုပြန်ပြောပဲလူတွေရှိဖို့လိုတယ်အဲ့ဒါမျိုးပဲနဲ့ဘုန်းကြီးပြောသမျှတစ်ဖက်တိုက်ကြီးပဲခံနေလို့ရှိရင်တော့အမြင်မှန်တော့ရမှာမဟုတ်ဘူးပေါ့ဗျာ
UNESCO လို့အဖွဲ့အစည်းရဲ့ကမ္ဘာအမွေအနှစ်စည်းရုံးမှာပုဂံကိုထည့်သွင်းဖော်ပြထားတဲ့အတွက်အကျိုးရလဒ်တွေရှိနေတဲ့အကြောင်းကိုအရှင်ကောဝီဒါကအခုလိုမိန့်ကြားပါတယ
်။ UNESCO ရဲ့အသိမှပြုခံဖို့စူးစမ်းနေတော့ကြာပြီလေ။ယင်းဒီရင်လည်းဟိုဥသိမ်းစီဆိုရလက်တဲ့ကလာမှုတကစူးစမ်းခဲ့ဖို့လေ။နောက်သူတို့မကျေနပ်ကတွေ့ရတယ်သူတို့အဲ့ဒီမှာဝင်ခင်မရခဲ့ဘူး။ဘုရားကပြန်စူးစမ်းတော့ရလာတယ်။ရလာတဲ့အခါကျတော့ဖုန်းတို့ရောအကုန်လုံးဝမ်းသာနေကြတယ်။လူကမဟိုက်ဒစ်ဆိုင်ပြည်အတိမပြုခံရတယ်ဆိုလို့ရှိရင်အဲ့ဒီအဖွဲ့အစည်းကြီးရဲ့စောင့်ရှောက်မှုခံရမယ်လေ
မြမရှင်ဟောင်းယဉ်ကျေးမှုအမွေအနှစ်တွေတဲ့ UNESCO ကကမ္ဘာအမွေအနှစ်ဖြစ်အတိမပြုခံရတဲ့အထက်မှာပုဂံရှင်ဟောင်းနယ်မြေအပြင်လူငယ်တွေနှစ်ပေါင်း2000ကျော်ကပေါ်ပေါက်ခဲ့တဲ့မြမနိုင်ငံကရှင်ဟောင်းပြူမြို့သုံးမြို့ကိုကမ္ဘာယဉ်ကျေးမှုအမွေအနှစ်မြို့ကြီးတွေဖြစ်2014ခုနှစ်က UNESCO ရဲ့38ကြိမ်မြောက်ညီလာခံတွင်ကြီးညာခဲ့တာပါရှင်